လက်ရန်နိုင်ငံကိုအစ္စရေးစစ်လေယာဉ်တွေရဲ့တိုက်ခတ်မှုတွေ9ရက်မြောက်နေ့ဖြစ်ဇက်တိုက်ပစ်ခတ်နေကြတော့မှာပဲအစ္စလာမစ်စစ်သွေးကြွဟက်ဇ်ဘိုလာအဖွဲ့ကိုအစ္စရေးဘက်ကဆက်ပြီးတော့ထိုးစစ်ဆင်နေအောင်မှာပါပဲလို့အစ္စရေးဝန်ကြီးချုပ်အီဟုတ်အိုမတ်ကပြောလိုက်ပါတယ်အမေရိကန်သမ္မတဘော့ရှ်ကလည်းအစ္စရေးအနေနဲ့ကိုကိုကိုကာကွယ်ခွင့်ရှိတယ်နဲ့လို့အခုလိုပြောပါတယ
် We have made it very clear that Israel should be allowed to defend herself
Israel နိုင်ငံမြောက်ပိုင်းကဟိုင်ဖာမြို့ကိုဝန်ကြီးချုပ်အီဟုတ်အိုမတ်ကမနေ့ကပဲရုတ်တရက်ရောက်လာခဲ့ပါသေးတယ်။ဟိုင်ဖာမြို့ကမကြာခင်ရက်တွေတုန်းကဟစ်ဘိုလာအဖွဲ့တွေကနေဒုံးကျည်တွေနဲ့တိုက်ခတ်ခံခဲ့ရတဲ့မြို့ပါ။ Israel ကိုအလဲပတ်ရောက်နေတဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကလည်း Israel ဘက်ကစစ်စင်ရေးတွေဆက်ပြီးတော့လုပ်နေမယ်ကြောင်းအီဟုတ်အိုမတ်ကပြောခဲ့ပါသေးတယ်။ဟစ်ဘိုလာအဖွဲ့ကဖမ်းသွားတဲ့Israel စစ်သားနှစ်ယောက်ကိုပြန်လွှတ်ပေးမချင်း Israel တွေအတွက်လုံခြုံမှုမရှိမချင်းဆက်ပြီးတော့တိုက်ခိုက်နေဦးမှာပဲလို့ဆိုပါတယ်မနေ့ကတိုက်ခိုက်မှုတွေမှာလေဘနွန်အယောက်30လောက်တိဆုံးခဲ့ရပါတယ် Hezbollah တို့ရဲ့ခြေကုပ်ယူထားတဲ့ Beirut မြို့ကိုလေကြောင်းကနေ Israel ဘက်ကတိုက်ခိုက်ခဲ့တာပါ Hezbollah ကြောက်ကြားတွေဘက်ကလည်း Israel နိုင်ငံမြောက်ပိုင်းကိုဒုံးကျည်အလုံးပေါင်း100ကျော်နဲ့မနေ့ကပစ်ခတ်ခဲ့ကြပါသေးတယ်